မြန်မာနိုင်ငံအနောက်ပိုင်းစစ်တွေကံယူတန်းလိုင်းထန်တဲ့ပင်လယ်ထဲမှာစင်တက်မော်မွတ်စလင်ဒုက္ခသည်စခန်းကနေဈေးဝယ်ထွက်လာကြတဲ့လှေနှင်းမြုပ်ခဲ့တဲ့အတွက်ရင်ညာဒုက္ခသည်22ဦးသေဆုံးသွားတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုစည်းရုံးဆက်သွယ်ရေးယူ UNOCHA ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီအကြောင်း VOA သတင်းနောက်မအေးမာကသတင်းပေးပို့ပါတယ်
မြန်မာနိုင်ငံတွင်းမှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့ပဋိပက္ခတွေဖြစ်ပြီးမှတော့ရခိုင်ပြည်နယ်တွင်းမှာနေအိမ်တွေမိရှုဖြစ်စည်းခံရမှုတွေကြောင့်ဒုက္ခသည်စခန်းတွေဖြစ်ပေါ်လာခဲ့ပါတယ်။ဒီထဲမှာစင်တက်မော်လို့ခေါ်တဲ့မွတ်စလင်ဒုက္ခသည်စခန်းဟာအကြီးဆုံးဒုက္ခသည်စခန်းတွေထဲမှာတစ်ခုအဖြစ်ပါဝင်နေတာပါ။ဒီထဲမှာဒုက္ခသည်တွေဟာဈေးဝယ်ထွက်ဖို့အတွက်လှေစီးရင်းကလေးတွေအပါအဝင်လူ20ထက်မနည်းလှေမောက်သေဆုံးရတယ်ဆိုပြီးစစ်တွေမျိုးကရမရဖတူဖြစ်တဲ့ဦးတန်းထွန်းကပြောပြပါတယ
်စင်တမောဒုက္ခသည်စခန်းကသူတို့ကခွင့်ပြုချက်မရှိပဲဖလီနဲ့ဈေးလာဝယ်တာပေါ့သဲချောင်းဘက်ကိုလေမွတ်စလင်ဒုက္ခသည်စခန်းလေအဲဒါသဲချောင်းဝင်ဝမှာလေမြုပ်တယ်လို့တော့ပြောတာပဲကျွန်တော်ကြားတော့ဒေဆုံးက18ရောက်ရှိတယ်ဆိုတော့ကျွန်တော်ကြားတော့3-4ရောက်ပဲတော့ဆုံးတယ်လို့ကြားရတယ်အဲ့လားအလားအလောင်းရတာပေါ့အလောင်းတွေ့ရပေါ့ထောက်ရတော့သက်ရှင်ရရှိရလीရှင်ရကယ်နိုင်လိုက်တယ်ပေါ့ကမ်းပေါ်ရောက်လာတာပေါ့အတူလို့တွေကကျွန်တော်တို့တရားသလောက်ကလीရှင်နဲ့မော်တို့လူဒုက္ခသည်စခန်းကလူတွေကသဲချောင်းဘက်ကိုဈေးလာဝယ်မယ်ဆိုရင်လုံလုံတက်ဖွဲ့စီတရင်ပို့ခွင့်ပြုချက်နဲ့တွားရတဲ့ဟာရှိရလीတရားဝင်ပေါ့ဒါမှမဟုတ်ကျွန်တော်တို့အခုကြားရတဲ့ဒီစစ်လီကအဲ့ဒီခွင့်ပြုချက်မရှိဘဲကိုယ့်ကိုခိုးထွက်လာကြတာလို့ပြောကြတာပဲအကျွန်တော်ကြားလို့ဆိုတော့16ယောက်ကတော့ဒေသမှာလို့ရှိပါတယ်ဟုတ်ပါတယ်တချို့တွေကတော့စစ်တွေဆေးလုံးပို့တာတို့နောက်တက်ကြင်စီပင်ကန်ပို့တာတို့ကြားတယ်ဒါပေမဲ့အဲ့ဒါတွေကသိကြီးကြီးမားဆီးရီးယပ်စ်မဟုတ်ဘူးလေ
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာစီယုံဆက်သွယ်ရေးရုံးရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ရက်နဲ့ကျဆင်းရဲ့ထောက်ပြန်ချက်ကိုတော့ပြောခွင့်ရပုဂ္ဂိုလ်ပြဲပေရုံက VOA ကိုအခုလိုပြောပြပါတယ
် Be 21 dead including 9 childrenis expected to rise as there are still a number of people unaccounted for. At least 6 injured people received treatment at Sitwe General Hospital.
လောလောဆယ်ခမ်းမန်းကြီးကလေးကိုရောက်အပါအဝင်သေဆုံးသူ22ယောက်ရှိပြီးအခုတက်သည့်ရှာမတွေ့သေးတဲ့သူဘယ်နှယောက်ရှိမလဲဆိုတာတော့မသိရသေးပါဘူး။ဒဏ်ရာရတဲ့သူ6ယောက်ထက်မနည်းကိုစစ်တွေစေယုံနဲ့တက်ကြွပြင်ကျန်းမာရေးဌာနမှစီကူတာပေးနေပါပြီ။ကုလသမဂ္ဂနဲ့ NGO ဝန်ထမ်းတွေကတော့အခင်းဖြစ်ပွားတဲ့နေရာတွေကနေဒဏ်ရာရလာတဲ့သူတွေကိုတည်ယူပို့ဆောင်ရင်းနဲ့တက်ကြွပြင်ကျန်းမာရေးဌာနကိုလက်ရှိအခြေအနေထက်ပိုပြီးကုသမှုပေးနိုင်စွမ်းရှိအောင်လိုအပ်တဲ့စေဝါတွေပံ့ပိုးပေးနေပါတယ်။ကုလသမဂ္ဂအနေနဲ့သေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူရဲ့အရေးအတွက်အတည်ပြုနိုင်ရေးနဲ့ဒီဖြစ်ပျက်တဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ဒေသခံအာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်နေပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါ။ရခိုင်မျိုးသားပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးတက်ထွန်းအောင်ကတော့သေဆုံးတဲ့အရေးအတွက်အတိအကျကိုမသိရသေးဘူးလို့ဆိုပါတယ်။
ဟုတ်ကဲ့ဒီစုံတော်ရှိတယ်ဒီလိုဒီစုံတော်ဘလောက်ခမ်းမရှိဘလောက်ပါလဲဆိုတော့ကျွန်တော်တို့လည်းအစီအစဉ်ကိုတိကျမမြင်ရဘူးမြင်ရသေးဘူးလေအဲဒုက္ခလေးဆိုတော့မွတ်စလင်ပဲရှိတာပေါ့နော်ဒီခိုင်မျိုးတွေကတော့ကိုယ်တည်းသာကိုယ်နေရာပေါ်တော့အေးဆေးပဲလေအဲမြေရန်တို့ကဟိုဘက်မှာသေချောင်းတို့တပိုင်းတို့စစ်တီမျိုးတွေဒီမှာစစ်တီအနားမှာရှိတယ်တကယ်တင်းနားမှာပေါ့နော်အဲစကန်ကိုတို့ကဒီဘက်ကကျွန်တော်တို့ပုံတော်မျိုးတွေစကန်ဖတ်ကအနောက်ရေးတို့ဘာလို့အဖေါ်မှာဒီဘက်တွေစကန်နေရမြေရန်ကိုကုလူဆက်ဆက်မရှိရတာပေါ့
စင်တက်မော်ဒုက္ခသည်စခန်းကနေကလေးလူကြီး60ကျော်ပါဝင်တဲ့နေရာပေါက်တော်မျိုးစင်တက်မော်ဒုက္ခသည်စခန်းကနေဈေးကိုသွားတဲ့လမ်းမှာနှိမ့်မြုပ်ခဲ့တာဖြစ်ပါတယ်။စင်တက်မော်ရွာဟာစစ်တွေမျိုးနဲ့ကိုးမိုင်กว่าမှာရှိပါတယ်။အရင်ကတည်းကအဲ့ဒီရွာတွေနဲ့ပေါက်တော်မျိုးကနေဟာစစ်တွေမျိုးမှဈေးမှာဈေးလာဝယ်လို့ရှိတာပါ။ဒီပြည့်နဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းနဲ့ဗကြံပိတ်ရဲ့ပြီးမှကတည်းကအလုပ်တွေပြန်လည်စတင်နေတဲ့အချိန်ကာလဖြစ်တာကြောင့်မကြခင်မှာတော့သတင်းထုတ်ပြန်ရေးတွေလုံနိုင်လိမ့်မယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်တိုင်ယုံကတော့သတင်းထုတ်ပြန်ရမှာအေဗီလာ19ရက်နေ့စစ်တွေမျိုးသဲချောင်းကြီးမှာဆက်လက်တစည်းနစ်မြုပ်သွားခဲ့ပြီးတဲ့နောက်ကြေကွဲပွဲရအသက်ဆုံးရှုံးမှုတွေနဲ့ပတ်သက်တဲ့သတင်းတွေအတွက်စိတ်မကောင်းဖြစ်မိကြောင်းရေးသားဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာဈေးမြောက်ကိုသွားရောက်ခြင်းမြစ်တူကအခြေခံကျတဲ့ဘဝတွေကိုကန့်သတ်ထားခြင်းတွေဟာလူမှုအတိုင်းဝိုင်းအတွင်လူနေမှုဘဝအရေးအသွေးများတိုးတက်မြင့်မားရေးအတွက်ရုံးကန်လှူရှားရမှာမလိုလားအပ်သောအနေအမျိုးဖြစ်စေတယ်လို့လည်းပြညာချက်မှာဖော်ပြထားပါတယ်ရှင်။